ကဲဒီတစ်ခေါက်မှာတော့လူမှုကွန်ရက်တွေမှာလည်းရပန်ရခအငင်းပွားနေကြတဲ့လမ်းဘေးခွေးတွေနဲ့ပတ်သက်ပြီးတော့ကျွန်တော်ကလေးတွေကလေးတယောက်ရဲ့အမေကိုပြန်ပြောပြချင်တာပါအဲ့ဒီကလေးကလမ်းဘေးခွေးတွေကိုတွေ့သွားပါတယ်ဒါနိုင်ငံသားကကလေးတယောက်ပါတွေ့သွားတဲ့အခါမှာသူ့ရဲ့မိကွန်းမှာအဲ့ဒီမိကွန်းကိုသူဘာကြောင့်မေးရတယ်လဲဆိုတာကိုကျွန်တော်နောက်ကျောင်းကိုပြန်လိုက်တဲ့အခါမှာအဲ့ဒီကလေးရဲ့နေ့စဉ်ဘဝတွေကိုပြန်ပြောပြတာကိုတွေ့ရပါတယ်သူတို့နိုင်ငံတွေမှာအမှန်တကယ်ကမူလတန်းဆိုတာသိတဲ့အတိုင်းပေါ့အခရာတွေတင်ချာတွေအဲ့ဒါတွေကိုတင်တာကတိတ်နေပြီးတော့လူမှုဝန်းကျင်အကြောင်းကိုပြောပြခေါ်သွားပြီးတော့တင်ပြတာတွေကများပါတယ်ဆိုလိုတာကတော့ပုံနှိပ်စာအုပ်ထဲကစာတွေကိုဗလာစာရဲထဲမှကူးရေးပြီးတော့អော်ကျက်ရတဲ့ပညာရေးမဟုတ်ဘူးဆိုတာကိုပြောကြင်တာပါပဲအဲ့တော့သူတို့ကခྱི་ထွက်ရတာတွေအများအားရှိပါတယ်ចောင်းမှာသာလာစုဝေးပြီးတော့ចောင်းကနေတခါလိလာရေးခྱི་တွေအများသွားနေရတဲ့တင်ကြားမှုမျိုးပါအဲ့တော့သူတို့ចောင်းမှာတင်ကြတဲ့နေ့တွေဆိုရင်လေတဲ့ညနေ 9:00 လောက်အထိရတော့ဆရာတွေကသူတို့ငုတ်တုတ်ထိုင်ဆောင်နေရတယ်တဲ့။ဘာလို့သူတို့ရဲ့ကစားချိန်တွေပေါ့လေ။ကျွန်တော်တို့ပြောကြပါတော့ညနေ 3:00 လောက်မှာပဲညဖုန်းတွေပြီးပြီဆိုရင်အားကစားအတွက်သူတို့စိတ်ကြိုက်ပြေးလွှားတဲ့ចောင်းဝင်းထဲမှာပဲတောင်ကုန်းတွေရှိတဲ့ရှွန့်ပွက်တွေကိုတမင်သက်သက်ထားပါတယ်တဲ့။အဲ့ဒီရှွန့်ပွက်တွေထဲမှာလူရင်းနဲ့ပဲရှွန့်တွေကိုကင်မိရင်းနဲ့ပဲဒီရှွန့်တွေနဲ့အလုပ်ရုပ်လုပ်လို့ရတာဒီရှွန့်ဈေးရဲ့သဘောကိုဘာတွေနဲ့ပေါင်းဆက်ထားတယ်ဆိုတာကိုဆရာတွေကစာတင်တာနဲ့မတူရတဲ့နီးနဲ့ဆော့ကစားရင်တင်တဲ့နီးနဲ့တင်ပါတယ်ပြီးတဲ့ခါမှာအခြေခံအယုတ်တွေကိုဘလို့လုတ်တယ်ဆိုတာကိုပြပါတယ်ဥပမာချီနှချောင်းတရဝါချီလေးချောင်းတရဝါနှစ်မျိုးခွဲလိုက်ပြီးတော့မင်းအဲ့ထဲကဘယ်အယောက်မျိုးကိုလုတ်ချင်တယ်လို့ပြောပါတယ်ပြီးရင်အလွယ်ဆုံးလုတ်တဲ့နီးကိုပြပါတယ်ဆိုပါတော့နွားယုတ်လားကျွဲယုတ်လားအဲ့ဒါဆိုရင်နွားနဲ့ကျွဲနဲ့ဆိုရင်ဘာကွာတယ်ဆိုတဲ့အချက်ကိုလဲဘင်းတွေအကြောင်းဂျိုးတွေအကြောင်းဥကောင်းတံတန်မတူတဲ့အကြောင်းကိုချီလေးချောင်းချင်းအတူတူခွေးရဲ့ဝက်ရဲ့ကျွဲရဲ့နွားရဲ့မြင်းရဲ့ဟာဖွဲ့စည်းပုံတွေဘာကွာလဲဆိုတာကိုဆရာကြီးကရှင်ရုပ်တွေနဲ့ထိုင်ပြီးတော့ပဲပဲနေနေရှင်တော်ထဲမှာထိုင်ပြီးတော့လုတ်ပြတာပါတဲ့အဲ့ဒီမှာလဲကလေးတွေကအဲ့ဒါကိုထိုင်ကြည့်ရင်းနဲ့အယုတ်ကလေးတွေချိုးရင်းနဲ့အဲ့ဒီခန္ဓာကိုယ်တိဆောက်ပုံတွေသဘောပြီးတော့ကြွက်သားတွေရဲ့တိဆောက်ပုံတွေသဘောအဲ့ဒါတွေကိုကလေးတွေကသိလာပါတယ်နောက်တစ်ခါမေးရိုးတွေရဲ့သဘောကိုသိလာပါတယ်အဲ့ဒီမှာခုနကကလေးကကြိုက်တတ်တဲ့အမျိုးနဲ့မကြိုက်တတ်တဲ့အမျိုးကိုသူခွဲခြားပြီးတော့သိပါတယ်တဲ့ဂျိုနဲ့ခွေးတဲ့အမျိုးရဲ့အစွဲနဲ့ပက်တဲ့အမျိုးရဲ့တွားတွေနဲ့ကြိုက်တဲ့အမျိုးရဲ့ကိုဆရာကပါးစပ်နဲ့တဆက်တည်းရှင်းပြသွားတာပါအဲ့ဒါနဲ့ဒီကလေးကမေးတာကဘာလဲဆိုတော့ဒီဒန်းဘေးခွေးတွေကတကယ်တကယ်ဖြစ်လာလို့ကြိုက်လိုက်ရင်ဘယ်သူကတာဝန်ယူမှာလဲလို့ဒီကလေးကမေးတာပါအဲ့တော့သူတို့နိုင်ငံတွေမှာကတော့ဘယ်ကိစ္စမဆိုတာဝန်ယူမှုတာဝန်ခံမှုနဲ့အမြဲစဉ်းစားကြရတာဟိုဒါကြောင့်မလို့သူတို့စီမှာပန်းရှင်ရှိတဲ့ခွေးပဲရှိတယ်ပန်းရှင်မဲ့ခွေးဆိုတာမရှိတဲ့အတွက်ကြောင့်ကိုခွေးတက်ကိုတာဝန်ယူရမယ်ဆိုတဲ့စိတ်နဲ့စပြီးတော့တလိ္ဆန်ကိုချစ်တယ်ဆိုရင်တော့မှတာဝန်ယူစိတ်နဲ့အဲ့ဒီလိုသွားကြရပါတယ်အဲ့ဒီမှာတော့ကျွန်တော်တို့နေလေစာတွေကိုအလှဲ့ကျစပွဲထိုးရတဲ့အကြောင်းကိုကလေးကရှင်းပြပါတယ်။ဘသူသားသမီးဖြစ်ဖြစ်ဘလောက်ပဲယာရုဂုံအင်ကြီးမားပါသေးသူတို့ရဲ့သားသမီးတွေကလည်းအလှဲ့ကျစပွဲထိုးရမယ်။အဲ့ဒီစပွဲကင်းတွေကိုအိမ်ကိုယူသွားရတယ်။အိမ်ဒီမှာကိုယ်တိုင်လျှော်ခဲ့ရတယ်။နောက်နေ့ပြန်အပ်တယ်။နောက်နေ့ဂျူတီကြမဲ့လူကိုအပ်တယ်ပေါ့လေ။အဲ့ဒီလူကလည်းဒီလိုပဲလုပ်ကြရပါတယ်။ဆိုတော့ဒီအမှုအကျင့်တွေအားလုံးကိုသူတို့ကကျောင်းမှာမှတ်တမ်းတွေအတိအကျဖြည့်ရေးထားပါတယ်။ကလေးတယောက်ကအိမ်ပြောင်းနေဆိုတော့ကျောင်းမှာပြောင်းမယ်ဆိုလို့ရှိရင်ဒီကလေးရဲ့ record ခေါ်တဲ့ကျောင်းမှာတာဝန်ကျေမှုမကျေမှုအများနဲ့စုပေါင်းလုပ်နိုင်မှုတီထွင်စမ်းသပ်မှုစသဖြင့်ပေါ့လေစာကျက်တာနဲ့ဂဏန်းတက်တာကလွဲရင်ကြံတဲ့အချက်လက်တွေများစွာကိုလည်းမှတ်တမ်းနေရှိပါတယ်ကလေးရဲ့ကိုရည်ကိုသွေးနဲ့ကိုချင်းတရားပဲပြောကြပါစို့အဲ့ဒီနှစ်ခုကိုခွဲခြမ်းစိတ်ဖြာထားတဲ့မှတ်တမ်းတွေကိုတစ်ခါတည်းပို့ပေးရပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကမှင်နီမတားထားတဲ့ကျောင်းသားမှန်ရင်အကုန်လက်ခံတယ်ဆိုတာမျိုးမဟုတ်ပါဘူးနောက်လက်ခံတဲ့ကျောင်းကဒီကျောင်းသားရဲ့ကိုယ်ရေးမှတ်တမ်းကိုပြည့်စုံအောင်ရပြီးမှလက်ခံပါတယ်။ဘာကြောင့်လဲ?အဲ့ဒီကလေးကိုဘလို့ကင်တွေရမှာလဲဆိုတာကိုသူတို့သိအောင်လို့ပါ။အဲ့တော့ကျောင်းနေမှာတာဝန်ယူရတဲ့တာဝန်ခံရတဲ့စုပေါင်းဥဆောင်မှုကိုသူတို့စီမှာလေ့ကျင့်ပေးပါတယ်။အလဲတန်းရောက်တဲ့အထိမသိမနေရပညာရေးစနစ်လို့ပြောတာကတော့ရဲတွေကိုယ်တိုင်ကလေးရှိတဲ့အိမ်ကိုလိုက်လာပြီးတော့ကလေးကိုကျောင်းမအပ်ရင်ဘာကြောင့်လဲဆိုတာကိုစစ်ဆေးကြံ့မှတ်ပြီးကျောင်းအပ်ပြင်အောင်အလဲတန်းအကြောင်းအနည်းဆုံးပြီးအောင်အားထုတ်ကြလို့ပါ။အရိကကလေးတွေဟာသွားတိုက်တဲ့နီးကိုလည်းသွားဆရာဝန်ကလာပြီးတော့သင်ပေးသလိုအဲလိုရင်ရင်းရဲကလည်းလမ်းဖြတ်ကူးနီးတွေကိုလမ်းစည်းကမ်းပညာတွေကိုလာပြီးတော့သင်ပေးပါတယ်ဒီတော့ဒီကလေးတွေဟာညနေ 9:00 ကျော်ရင်အပြင်ကိုတယောက်တည်းထွက်ခွင့်မရှိတဲ့တတိထားမှုဂရုစိုက်မှုမျိုးနဲ့မိဘတွေလမ်းထဲကလူကြီးတွေကလည်းကြက်မှတ်ပေးပါတယ်ပြောရရင်တော့ဒီကလေးတွေကိုပတ်ဝန်းကျင်တစ်ခုလုံးကဂရုတစိုက်တန်ဖိုးထားပြီးတော့မြေတောင်မြောက်တာရောစောင့်ကြည့်ပေးတာရောစောင့်ရှောက်တာရောအားလုံးပေါင်းထားတဲ့အခါမှာဒီကလေးဟာခုနလိုလမ်းဝေးခွေးတွေကိုတွေ့တဲ့အခါမှာဒီကောင်ကြီးကြိုက်တော့ဘသူကတောင်းဝန်ယူมาလဲဆိုတော့မိကွန်မျိုးမိတတ်တယ်ဆိုတော့တယ်မဆန်းဘူးလို့လည်းမြင်ပါတယ်ကျွန်တော်တို့ကလေးတွေ ไอ้ လိုပဲ တံမှု ထားခံရရင် ကလေးတွေ အတွေးတွေ စိတ်ကူးတွေ ကလည်း တာဝန်ယူ တာဝန်ခံတတ်တဲ့ စိတ်ကူးတွေ မဖြစ်မနေ အားထုတ်မဲ့ စိတ်ကူးတွေ ကို အလှည့်ကြရင် မနှဲ့တဲ့ ကလေးတွေတော့ အနည်းဆုံး ဖြစ်လာမှာပဲ လို့ ကျွန်တော် တွေးနေမိပါတယ်။